ရခိုင်ပြည်နယ်ကလည်းရန်ကုန်ကိုခီးသွားရင်ဖမ်းဆီးထောင်ချခံရတဲ့ရိုညာမွတ်စလင်30ကိုချက်ချင်းပြန်လွှတ်ပေးဖို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Human Rights Watch ကတောင်းဆိုလိုက်ပါတယ်။ရိုညာတွေပေါ်ခွဲခြားဆက်ဆံပြီးလွတ်လပ်စွာသွားလာခြင်းတွေကိုကန့်သတ်ထားတာတွေကိုအစိုးရကဖယ်ရှားဖို့လည်းကြေညာချက်မှာပြောဆိုခဲ့တာပါ။ရိုညာ30ကိုတော့ERI တိုင်းငပူရောမြို့နယ်ငရုတ်ကောင်းမြို့ဝင်ကိတ်မှာစက်တင်ဘာလ26ရက်နေ့ကဖမ်းဆီးမိခဲ့တာဖြစ်ပြီးဒီလဆန်းမှာပဲမှတ်ပုံတင် AOB ချူပေါင်းမှုနဲ့တရားရုံးကအဖြစ်ရှိကြုံရှေ့ကြောင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီထက်ကအမျိုးသား6ဦးအမျိုးသမီး15ဦးစုစုပေါင်း22ဦးကိုတော့ထောင်နဲ့နှစ်စီအဖြစ်ပေးခဲ့ပြီးအရွယ်မရောက်သေးသူအမျိုးသား3ဦးအမျိုးသမီး5ဦးစုစုပေါင်း10ဦးကိုတော့လူငယ်ပြုပြင်ရေးအကြောင်းမှာနှစ်ထင်းထင်းထားဖို့တရားရုံးကအမိန့်ချခဲ့ပါတယ်ဖန်စီကန်သူတွေထဲမှာပါဝင်ခဲ့တဲ့ငါးနှစ်အရွယ်ကလေးတစ်ယောက်နဲ့ပတ်သက်လို့ဆုံးဖြတ်ချက်မချရသေးတဲ့အကြောင်းလဲ HRU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ HRU အာရှရေးရဒါရိုက်တာ Brad Adams ကတော့မြန်မာအနာဝင်နေရာ Ranger တွေကိုကိုယ့်အိမ်ထဲမှာပဲနေနေခရီးပြတ်တော့အရေးယူအဖြစ်ပေးဖို့ရည်ရွယ်ထားပုံရတဲ့အကြောင်းထုတ်ပြန်ချက်ထဲမှာဝေဖန်ပြောဆိုခဲ့တာပါဖန်စီကန်သူအမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်းလူ30ဟာနှစ်ပေါင်းများစွာဖိနှိပ်မှုတွေအောက်ကလွတ်မြောက်ဖို့ကြိုးစားခဲ့ကြသူတွေသာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်မြန်မာစုရကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်အတိအမှတ်ပြုလက်ခံမထားပါဘူး